ကျွန်တော်ဝင်းမေမာလာမယ့်ရွေးကောက်ပွဲမဲဆက်ရည်တွေဒီနေ့ကစလုပ်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုဗစ်ကာလစည်းကမ်းသတ်မှတ်ချက်တွေနဲ့အတူခွင့်ပြုလိုက်ပါသည်။ဒီစည်းကမ်းသတ်မှတ်ချက်တွေတဲ့တစ်ခုကတော့ကိုဗစ်အဖြစ်များ Home Stay နေတွင်နေထိုင်ရေးသတ်မှတ်ထားတဲ့နေရာတွေမှာမဲဆွဲတာလုံးဝမလုပ်ဖို့ပါ။ဒီကန့်သတ်ချက်ကြောင့်ရခိုင်ပြည်နယ်နဲ့အခက်အခဲအများကြီးကြုံရမှာကိုစိုးရင်ကြောင်းရခိုင်အဓိကပါတီခေါင်းဆောင်တူကဆိုပါတယ်။အခုလိုပြောလာတဲ့ရခိုင်မျိုးသားပါတီ ANP ရဲ့နိုင်ငံရေးမူဝါဒဥဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်အနေနဲ့အခုနိုဝင်ဘာ10ရက်ရွေးကောက်ပွဲမှာစစ်တွေမျိုးရခိုင်ပြည်နယ်အမျိုးသားစစ်တော်မဲဆန္ဒနယ်အမှတ်3ကနေဝန်ပြိုင်မဲဆွဲတော့မှာမို့ဒီခက်ခဲကိုမနေ့ကမှစတွေ့တဲ့အကြောင်းအခုလိုစရှင်းပြပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလိုက်နာဖို့အချက်တွေဆိုပြီးတော့အဲ့ဒီတင်မှာဟိုနံပါတ်လုံးမင်းအနီနဲ့ပေါ့မဲဆွဲစည်းရုံးလုပ်ငန်းကြီးဆောင်ရွက်တဲ့အခါကျန်းမာရေးနဲ့အကြမ်းဖက်ဝန်ကြီးဌာနကထုတ်ပြန်တဲ့အမိန့်နဲ့ညွှန်ကြားချက်တွေထပ်မှန်ပြီးတော့ထုတ်ပြန်တဲ့အမိန့်နဲ့ညွှန်ကြားချက်တွေနောက်ရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလမှာထုတ်ပြန်လာတဲ့ဒီသံတရအမိန့်နဲ့အညီဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ပါပါတယ်အဲ့ဒီမှာတကောင်နေအိမ်မှာနေထိုင်ဖို့အတွက် stay at home ဆိုပြီးတော့သတ်မှတ်ထားတဲ့တိုင်းဒေသကြီးဒီနယ်မြို့နယ်ရပ်ကွက်ခြေဝါဒေသတွေမှာဆက်လက်မဲဆွဲစည်းရုံးချင်းပြန်မှန်ဒီရာဒီအဆောက်အဦတွေအတွင်းမဲဆွဲစည်းရုံးချင်းနဲ့အင်တန်ရာရောက်မဲဆွဲစည်းရုံးချင်းလုပ်ငန်းတွေကိုလုံးဝဆောင်ရွက်ခြင်းမပြုရဘူးဆိုပြီးတော့ဖော်ပြထားပါတယ်
ဟုတ်ကဲ့အဲ့ဒီတော့ရခိုင်ပြည်ရဲ့ဒီအခုအဖြစ်များနေတဲ့အနေအထားမှာဒါကဘလို့တက်ရောက်မှုဖြစ်လာမလဲ
ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့နယ်18မြို့နယ်မှာအခုရန်ပြည်မြို့နယ်ကလွယ်လူကျန်တဲ့16မြို့နယ်မှာတော်တော်ကြီးကိုရောဂါပြန့်နှံ့မှုရှိတယ်ပို့တွေ့တာနဲ့ကိုအဲ့ဒီဇန်တို့ရက်ွက်တို့ကိုလော့ခ်ဒေါင်းလုပ်တာပဲနောက်တို့အဲ့လို home stay နေရာမှာတို့အဲ့ဒီလိုအချက်တွေနဲ့ကြီးညာထားတယ်ဆိုတော့ဒီလိုကြီးညာချက်နဲ့လွတ်ကင်းတဲ့မြို့နယ်ကရခိုင်ပြည်နယ်မှာပြန်မျိုးနဲ့တစ်ခုပဲရှိတဲ့အတွက်ကျွန်တော်တို့အနေနဲ့မဲဆွဲစည်းရုံးကြီးမလုပ်ရဘူးလို့မပြောရုံပဲရှိတယ်
ဟုတ်ကဲ့အခုလိုဖြစ်လာနိုင်ရေကိုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီချုပ်တင်အကြောင်းကြားတာတိုင်ပင်တာဘလို့တခြားနေနဲ့လက်ခွင့်ရှိတယ်ဆိုတာကိုရောညှိနှိုင်းခဲ့နိုင်တဲ့အနေထားရှိလား
အဲ့ဒီလိုသက်ဆိုင်တဲ့ကျွန်တော်တို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကရောနောက်ကျွန်တော်တို့နဲ့ထိတွေ့နေတဲ့ခရိုင်ကော်မရှင်တွေကရောအဲ့ဒီလိုကြိုတင်ပြီးတော့အဖြစ်လာနိုင်ရှိတယ်ဘလို့ဆိုပြီးတော့ကျွန်တော်တို့ခေါ်ယူမိလိုက်တာလုံးဝမရှိခဲ့ပါဘူးကျွန်တော်တို့ကတော့ပြည်သာရှင်းပွဲတွေကနေတည်ရတဲ့အတိုင်းပဲဒါခန့်မှန်းရှိပေါ့ငါမျိုးလည်းတော့ပဲဖြစ်မယ်လို့ဘာလို့ညာလို့အဲ့လိုပဲလေးလာနေတယ်နောက်တစ်ခုကလည်းတင်းင်းင်းနဲ့ကတော့ဘယ်အချိန်မှဖြစ်တပတ်ဖြစ်ဖြစ်သုံးပတ်ဖြစ်ဖြစ်ဒါယောဂအနေနဲ့ကတော့ဒီလော့ခ်ဒေါင်းလုပ်ထားတဲ့ဒီကလမ်းนี่တက်တာသွားရင်စီယုံမှုတွေလုံးနိုင်မယ်လို့ညွှန်လင်းထားတာဒါပေမဲ့ဒီလိုအစိတ်ပိုင်းလေးတွေတော့မကားပဲနဲ့မျိုးနယ်တို့ပြည်နယ်တို့တိုင်းဒေသကြီးတို့အဲ့ဒီလိုနေရာကျကျပြင်းပြင်းကိုခုလိုမလုပ်ရဘူးဆိုတော့ကန့်ဆတ်လိုက်တယ်ဆိုတော့ကျွန်တော်တို့လည်းဘယ်လိုလုံးဝမလဲဆိုတော့ခုထိစီတီချေချာစဉ်းစားလို့မရသေးဘူးဒါပေမဲ့တက်ဆိုင်တဲ့ခရိုင်ကော်မရှင်ဒီနဲ့ပြည်နယ်ကော်မရှင်ဒီနဲ့ကတော့ကျွန်တော်တို့နိုင်ငံရေးပါတီနဲ့မဖြစ်မနေတွေ့ဆုံပြီးတော့မေးမြန်းဖို့အတွက်တော့လိုအပ်နေပြီ
ဟုတ်ကဲ့ကိုယ့်ဘက်ကရောသွားတွေ့ဖို့ရှိလား
ရှိပါတယ်ခင်ဗျာဟိုအစားကတည်းကလည်းဒီဟိုရွေးကောက်ပွဲကာလမှာဒီဇင်ဘာလအမိန့်ကြီးကလည်းနေ့စဉ်နဲ့အများသူလေးငါးချင်းလက်ပတ်ပြီးတော့ပိုင်ဆိုင်စစ်တွေနဲ့အော်နေတာဆိုတော့ဒီလိုဒီလိုဖြစ်လာရင်တော့ဘလို့ကျွန်တော်တို့လုတ်ကန်ဆောင်ရွက်နိုင်မလဲချင်းချက်လေးတွေများရှိသလားဆိုပြီးတော့သွားဖို့မေးဖို့အတွက်တော့ကြီးကြီးနေတာအဲ့ဒီကြားထဲမှာခုလိုထွက်လာတယ်ဆိုတော့သွားဖို့သွားမှာ
ဟုတ်ကဲ့အဲ့တော့ခုနကဒီအစိုးရဘက်ကလော့စပီကာနဲ့ live order လို့ပေါ့နော်လူတွေမစုပဲနဲ့ online ဒါမျိုးကိုဆွေးနွေးမှအပြင်နောက်ထပ်ရောဘလို့နည်းတွေကိုထင်နေဖို့စဉ်းစားထားလဲ
တယောက်ချင်းတွေးလို့တော့ရနိုင်မယ်ထင်ပါတယ်ဥမာဈေးလာဝယ်တဲ့အရှင်မပဲဖြစ်ဖြစ်တခြားပိစတ်တစ်ခုနဲ့လာတဲ့ဟိုအင်္ဂါတယောက်တော့ထွက်နေရတယ်အဲ့လိုအရှင်မတုံ့ရှင်းဘုပါတီဝင်တွေကနေသူရှင်တော့ရနိုင်မလားအဲ့လိုအချက်တွေကိုလည်းကျွန်တော်တို့ပုံမလင်းလင်းခရိုင်ကော်မရှင်တို့ပြည်နယ်ကော်မရှင်တို့ကိုမေးရပါလိမ့်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးထွန်းအောင်ကျော်ခင်ဗျာဦးထွန်းအောင်ကျော်ကပဲရခိုင်မှာနိုင်ငံရေးပုံပြန်ချဲ့ပေးဖို့အခုရွေးကောက်ပွဲမှာငကိုကတိတ်မဲမပေးခြင်းတော့တဲ့အများပြန်ပါဝင်လာနိုင်ရေးခက်ခဲခက်ခဲလုံးပန်းနေရချိန်မှာရန်ကုန်မှာဆိုရင်လေမြို့နယ်ခုနှစ်ခုမှာတောင်ဒီ stay home အိမ်မှာနေရဖို့သတ်မှတ်ထားတာမို့ပိုလူနေထူတဲ့ပိုကူးနိုင်တဲ့ရန်ကုန်အတွက်လည်းအလားတူခက်ခဲတွေကြုံနေတာမို့မချခင်ပိုးတွေ့တာအမြန်ပြန်ကြပါစေလို့ဆုတောင်းနေတယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမပါ